ယမန်နိုင်ငံတွင်တည်ငြိမ်မှုမှာမရေမရာအခြေအနေတွေတိုးလာနေတာနဲ့အတူစီးပွားရေးအလားအလာလည်းအားလျော့လာတယ်လို့နိုင်ငံတကာငွေကြေးချံပုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်။2018ခုနှစ်အတွင်းမှာတော့ပြည်ပပို့ကုန်တဲ့စိုက်ပျိုးရေးပိုင်းမှာဥမ္မော်ခဲ့တာကြောင့်ဖွံ့ဖြိုးမှုပဲဥတီခဲ့ပေမဲ့အခုတော့အရှိန်လျော့လာတဲ့အနေအထားကိုတွေ့ရတယ်လို့နိုင်ငံတကာငွေကြေးချံပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံချက်မှာဖော်ပြထားပါတယ်။ ရခိုင်ပြည်ပခန့်ရဲ့ကြက်ကြောင်နိုင်ငံသားယင်းညွန့်နှံသူတွေရဲ့စိတ်ဝင်စားမှုနဲ့အလှူရှင်တွေရဲ့ငွေကြေးထောက်ပံ့မှုကိုအားရစေနိုင်ပြီးဖွံ့ဖြိုးမှုအကြပတ်ကိုဥတီနိုင်တယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။လက်ရှိဘန်လုပ်ငန်းဌာနပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းဘန်နေဘက်ကငွေကြေးမှတ်တည်ဖို့နှောက်နှေးနေမယ်ဆိုရင်တော့နိုင်ငံလုံးဆိုင်ရာငွေကြေးစီမံခန့်ခွဲမှုအ င်အားနဲ့မဟာဗျူဟာကျတဲ့တည်နေရာတို့ကိုထောက်ပြပြီးရေရှည်အလားအလာတွေကောင်းတယ်ဆိုတာကိုတော့ IMF ရဲ့အမှုဆောင်ညွှန်ကြားရေးမှူးတွေကအတိအမှတ်ပြုပါတယ်။ဒါပေမဲ့စီးပွားရေးလှုပ်ရှားမှုအရှိန်ဟုန်ရုတ်ရော့လာပြီးဖွံ့ဖြိုးမှုကျလာနိုင်တဲ့အလားအလာကများနေတယ်လို့လည်းထောက်ပြပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခန့်တွေရှိကြလာတာကြောင့်ဖြစ်လာနိုင်ခြေရှိတဲ့တရားမှုတွေနဲ့ဘဏ်လုပ်ငန်းကဏ္ဍမတည်ငြိမ်မှုတွေအပေါ်မှာတော့အထူးသဖြင့်စိုးရိမ်ကြောင်းလည်းထောက်ပြထားပါတယ်ရှင်။